တော်ရစမကဆင်းစောအချင်းပါကတဲ့နိုမာခုနှစ်ရက်နေ့ရွေးကောက်ပွဲမှာအနိုင်ရကိုယ်တော်လောင်းနေတဲ့စီးရင်ကိုတရားဝင်ထုတ်ပြန်မကြေညာသေးပေမဲ့ရွေးကောက်ပွဲတရားအနေနဲ့မတမာမှုအများဆုံးတွေ့မြင်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပြီးအနှစ်သာရအားဖြင့်လည်းညီကမတ်တရွေးကောက်ပွဲတစ်ခုဖြစ်တာတွေ့ရတယ်လို့ကိုယ်တိုင်မဲထည့်ခဲ့သူတွေလေးလာသူတွေနဲ့နိုင်ငံရေးသမားကြီးတွေကသုံးသပ်ပါတယ်။ဝါရက်နိုင်ငံရေးသမားကြီးသခင်ချန်ထွန်းဟာ1950ပြည့်နှစ်တွေကဖဆပ်ပလနဲ့ပြည်တော်စုအစိုးရခေတ်တွေမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ကိုယ်တိုင်ဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့ဘူးသူတူဖြစ်တယ်လို့1930ပြည့်နှစ်လွတ်လပ်ရေးလှုပ်ရှားမှုကနေဒီကနေ့အချိန်ထိမြန်မာဒီမိုကရေစီရေးအတွက်လှုပ်ရှားဆောင်ရွက်နေသူပုဂ္ဂိုလ်တူဖြစ်ပါတယ်။သခင်ချန်တော့ကမနေ့ကကိုရိတ်ကြုံခဲ့ရွေးကောက်ပွဲမြင်ကွန်းကိုအခုလိုပြောပြပါရယ
်ယူရီကရွေးကောက်ပွဲမလုပ်တာလဲဒီလိုမဲမပေးရတာကြာတော့သူကတော့မဲပေးမှုတွေရှိအောင်ကိုသွားပေးတယ်အနေနဲ့ပေးတယ်ဆိုတာဒီကရက်ထဲမှာတွေ့ပြောနေတာဒီပါဒီတွေ့ရတယ်လေသူကတော့လည်းဇာကိုစိတ်ကိုမွန်စားဘူးတပြီးတော့အမှတ်လောက်နေပါလိမ့်လေဘလို့အမှတ်လောက်မှမဖြစ်ဘူးဟိုမှာတွေ့ဟိုကြာတော့တွေ့မေးတဲ့အခါကျမှအတွေ့ပြဇာဒီသူရေးပြီးတော့ဟုတ်ထဲတယ်လို့ပါလို့ဆိုတဲ့သဘောမျိုးပေါ့ဒါမဲဆွဲတာဒီကတိဘာမှမခံရပဲနဲ့အခုဒီမှာဖြစ်တာကရွေးကောက်ပွဲဆိုတာကအဲ့ပြာကယူကောက်ပွဲမတော်အနေနဲ့ကဖဆပ်ပလအစိုးရလက်ထက်တုန်းကလည်း52ခုယူကောက်ပွဲအဲ့ဒီကတော့ပြိုင်မျက်မရှိဘူးပေါ့56ခုနဲ့60ခုနဲ့ပြိုင်မျက်နှစ်ခုရှိခဲ့တယ်တခုရင်ဝါကားတွေကအကုန်လုံးစိတ်ဝင်စားပွဲကောင်းတယ်ဖဆပ်ပလအစိုးရလက်ထက်ကအခုကတော့ယူကောက်ပွဲလို့သာပြောတာဥမာဟုတ်ရလားလို့တောင်းမိရတယ်တော်တော့ကို6ကတ်တက်နေ
သတင်းဤပညာအချက်အလက်နဲ့လွတ်လပ်ပွန်လင်းမှုများလာတဲ့ကိစ္စနှစ်ကိုနိုင်ငံတကာကရှေ့ရှုနေပေမဲ့စစ်စွဲရွက်ောက်ပွဲဟာသတင်းအချက်အလက်နဲ့စီယုံနှုတ်ဆော်ခွင့်မဲဆွယ်ဟောပြောခွင့်နဲ့ပွင့်လင်းမှုထင်သာမြင်သာရှိမှုအ ਨੇ စုံပါပဲလို့ကိုယ်တိုင်မဲထည့်ခဲ့တဲ့လေးလာသူတွေကလည်းဆိုပါတယ်ရန်ကုန်မြို့ကထင်ရှားတဲ့ကာတွန်းဆရာတူဖြစ်တဲ့ဆရာအော်ဘီဂျေကရွက်ောက်ပွဲနှစ်ရက်တာမြင်တွေ့ရတာတွေကိုအခုလိုသုံးသပ်ပြပါတယ
်ဒါဒီ election နဲ့ပတ်သက်လို့စီမင်းစီကားတွေပါလေတိတ်မသိပါဘူးလူရေကူးရလူများစုပါလေဒါမဲ့ဒီရွက်ောက်ပွဲလေးလုပ်တဲ့ဆိုလေတချို့ကတကယ်ဟိုတချို့ကလည်းဘုတ်လုံးမှာပဲဒီအဆင်ပြေမယ်ဆိုပြီးတော့လေဟိုခေတ္တပူပြောင်းမယ်ဆိုမျိုးဟိုဒီလိုတချို့စာရေးဆရာတွေရေးထားတာဟုတ်လားအဲ့တော့လေသူတို့လည်းအဲတချို့လည်းလုံးကြပါလေတိလားလုံးပြီမဲ့လုံးပြီဆိုလေဗျာပါလို့ရှင်အချိန်ကုန်ပင်မခံပြီးလောက်ရတာဟုတ်လားလုံးကြတော့လေသူတို့နိုင်စီချင်တာပေါ့နော်ကိုထဲတဲ့ဟာလေးကိုအဲ့တော့သူတို့မှဟိုလူဖိတ်ဆိုင်ဒီမှာလည်းပြောကြစိတ်တွေလည်းမောကြပါဗျာနောက်ယနေ့ပိုင်းကျတော့လေအဲ့လိုမျိုးညစ်တာတွေပါလေမြင်နေရတာဟုတ်လား
ဒီရွေးကောက်ပွဲမှာရွေးကောက်ပွဲအနှစ်သာရကိုပြတ်သွားစေတဲ့အဓိကပြဿနာတစ်ရပ်ကတော့ချိုးတင်မဲပေးတာတွေနဲ့ရေတော့တာတွေဖြစ်တယ်လို့လေးလာသူတွေကပြောပါတယ်။ကာတွန်းဆရာဆရာအော်ဘီဂျာကပဲသူမြင်တွေ့ကြားသိရတာကိုအခုလိုဆက်ပြီးပြောပြပါတယ်
။ဟုတ်လဲဆိုတော့ဒီမှာလူ300ပေးလိုက်တဲ့ခါမှာတော့ဟိုဒီချိုးတင်မဲတွေကအများကြီးဝင်လာတာဟုတ်ဗျာ။အများကြီးဝင်လာတော့ချိုးတင်မဲတွေကရက်ွက်မဲရုံမှာဝင်တဲ့ဟာဝင်မြို့နယ်မှာဝင်တဲ့ဟာဝင်ဆိုတော့သူတို့ဟိုအစောပိုင်းကဒီလိုရေးနေကြတော့တော့ကိုလမ်းမဲရုံမှာတော့ဟိုကိုထဲတဲ့လူလေးနိုင်နေဆိုတော့ဝင်တာလားပေါ့ဗျာတကယ် result ကြတော့သူတင်မဲနေပေါ်လိုက်တော့ကိုလူတွေချုံချုံသွားတော့အဲလူတွေမှာဟောမောသွားပြီးတော့မှိုင်ညာပေါ့ဗျာဘာဘာဖြစ်ပြီပေါ့ဗျာဟာဒူလမ်းမဲရုံလေးကဒူထဲတဲ့ဟာလေးနိုင်နေပေါ့ဟာဟိုတို့အမြင်ကတည်းမိမကြီးမနိုင်ဘူးပေါ့အဲအဲ့လိုမျိုးလေးသူတို့မှလေးဟိုညနေ၄နာရီလောက်၅နာရီလောက်မှအဲမဲရုံရှိသေးမှာကိုအိမ်နာပေါင်းကြမဲရုံလေးပါပဲအဲ့လိုရပြီးတော့ညှော်လင်းကြတော်လေးကြာကြတော့တခါအာမဟုတ်ဘူးဟွာကျူတင်မဲဟွာကြီးကကျူတင်မဲတွေကဘလောက်ဆိုလားဘယ်နေရာဆိုလားဝင်လာပြန်ပြီးထုတ်လိုက်ကြည့်နဲ့ဆိုတော့အဲ့လိုမျိုးဖြစ်တော့ဟာတီးတော့တီးတယ်ဒါမှမဟုတ်ကိုထဲတုန်းကကြတော့ကျူတင်မဲကဟိုကိုရက်ကိုထဲမှာတော့၄၅၆မဲပဲပါလာတယ်နောက်ကြတော့ဘုရားထုတ်ကြည့်နေထပ်ပြီးပေါင်းလိုက်မှမသိအဲ့လိုကြတော့လေလူတွေမှာဘာမှလည်းမပြောတာဘူးလေတူနဲ့ဟောဆိုမြင်လာမောသွားပြီမျက်နှာလေးတွေနေသွားကြအဲ့လိုမျိုးတွေမြင်ရတယ်ဗျ။ညတော့ကျွန်တော်စိတ်မကောင်းရတယ်လားတော်တော်လေးကို
ရွေးကောက်ပွဲရဲ့မဲရည်တွေ့ရမှာအများပြည်သူစိတ်အားထက်သန်ခဲ့ကြပေမဲ့နောက်တည့်ရက်မှာအမျိုးမည်မသိချိုးတင်မဲတွေရောက်ရှိလာခဲ့တဲ့အတွက်မဲပေးပြည်သူတွေစိတ်ထိခိုက်သွားကြတယ်လို့ဆိုပါတယ်။ဒီလိုစိတ်ထိခိုက်ရပြီးတဲ့နောက်မှာတော့တရားမမျှတတဲ့ရွေးကောက်ပွဲဆိုတာအစကတည်းကမသိဘူးလားဆိုတဲ့ဝေဖန်မှုမျိုးတွေထွက်ပေါ်လာပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကခေါင်းဆောင်လူဖြစ်တဲ့ဆရာကြီးဦးဝင်းတယ်ဟာစစ်စွာရွေးကောက်ပွဲမဲမထည့်ရင်းနဲ့သပိတ်မော်ရီကိုဥဆောင်ဟောပြောခဲ့သူနိုင်ငံရေးခေါင်းဆောင်သူဖြစ်ပါတယ်။သူကအခုရွေးကောက်ပွဲမှာမဲပေးပြည်သူတချို့ရဲ့စိတ်ပိုင်းဆိုင်ရာအားနည်းချက်နိုင်ငံရေးရဝင်ရောက်ရှင်ပြိုင်ကြသူပါတီတွေရဲ့အားနည်းချက်နဲ့ရွေးကောက်ပွဲကျင်းပသူစစ်စွာရဲ့မတမာမှုတွေကိုအများဆုံးမြင်တွေ့ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်လို့သုံးသပ်ပါတယ
်။လူတွေရဲ့ဒီ moral courage ကိုခေါ်မှာပေါ့ဗျာအင်္ဂလိပ်လိုတော့ကျိုးဆိုင်ရာပေါ့ဗျာရရတဆိုင်ရာတက်ပြီပေါ့ဗျာဘာမလို့တော့ပြက်ပြီခေါ်မယ်ပြင်တူရတယ်အဲ့တော့ဘာပြောရမလဲဆိုလို့ချင်းမကောင်းဆိုးဝါးတွေတော့တရားများကို
များဆုံးများတယ်တခါကလည်းပြန်ကြည့်တော့ဒီမကောင်းဆိုးကတရားများကိုဒီနိုင်ငံရေးသမားဆိုတဲ့နိုင်ငံရေးအဖွဲ့အစည်းဆိုတဲ့အဖွဲ့အစည်းတွေဟာကောင်းမှုခံနေကြတယ်ဟဲ့လားကောင်းမှုခံနေကြတယ်အဲ့ဒါမျိုးကတော့ကျွန်တော်ထင်တယ်အနာရှင်စနစ်ကိုဆန့်ကျင်သွားဖို့ဘာသာပြန်အနာရှင်စနစ်စိတ်သွင်းသွားဖို့အတွက်ကတော့အလုံးကိုအားနေတဲ့အားနေချက်ဒီဟဲ့လားချုပ်ရင်းချက်ဒီမတမယာစိတ်ဓာတ်ဒီပေါ်ရဒီလိုစိတ်ဓာတ်မျိုးဒီနဲ့တော့ကျတို့ပေါ်မှာပြရနောက်ကအဲ့ဒါ9နှစ်မပြောနဲ့10နှစ်မပြောနဲ့အနှစ်တရာနှစ်တရာတော့မှဟုတ်ကူသွားပါပဲဒီယူကောက်ပေါ်ကကျွန်တော်မြင်ရတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်
အဲ့ဒါတွေကတော့ကျင်းပသွားခဲ့တဲ့စင်ဆူရယူကောက်ပေါ်နဲ့ပတ်သက်ပြီးလိမ့်လာသူတွေနဲ့နိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်တွေကိုစူးစီးတင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ